data တွင် covid ဖြစ်ပွားမှုအခြေအနေကြောင့် stay at home နဲ့ semi lockdown တက်မှတ်ခံထားရတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကက်ယောဂဖြစ်ပွားမှုပြင်းထန်ခြင်းမှသာ covid ကုသရေးစင်တာရှိကိုရောက်လာသူတွေများနေတဲ့အတွက်ယောဂထိန်းချုပ်ရေးအခက်တွေ့နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြပါပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကက်ယောဂထိန်းချုပ်ရေးအတွက်စတေးအက်ဟုံးတက်မှတ်ထားသလိုနေ့လယ်၁၂နာရီကနေနောက်တစ်နေ့မနက်၄နာရီအတွင်အိမ်ပြင်မထွက်ရအမိန့်လဲဆက်ရှိနေပါတယ်။ယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်ရေးအတွက်မြို့နယ်ကိုဗစ်ကော်မတီနဲ့ပရဟိတအဖွဲ့တွေဆောင်ရွက်နေပေမဲ့အခုနောက်ပိုင်းလူနာအများစုကယောဂပြင်းထန်လာခြင်းရောက်မှသာကုသရေးစင်တာတွေစီရောက်လာတယ်လ ယ်ဆိုရင်တော့အခုလာတဲ့လူနာတွေကပို့ပြီးတော့မှယောဂသင်္ခန်းမှဒီစင်တာတွေကိုရောက်လာတာများတယ်ကြာအရင်တုန်းကတော့ဟိုမဖြစ်မနေစစ်ကြတယ်စစ်ကြတဲ့အခါမှာဟိုကုသရေးမှာတိုက်ခက်မတွေ့ရအောင်အခုလူဝင်မှာလာအထက်ကိုရောက်လာတဲ့အချိန်ပိုင်းမှာတော့ကုသရေးမှာတော်တော်လေးခက်တွေ့ရတယ်ကြာတွေ့ရတဲ့နေရာမှာကယောဂရဲ့အခြေအနေလွန်မှရောက်လာတဲ့အခြေအနေတွေတွေ့ရတဲ့အတွက်ကြောင့်မလို့ကုသရဲ့အပိုင်းမှာတော့ခက်ခဲတွေ့ရတယ်ကြာ
ကိုဗစ်အတီးပြုလူနာတွေကိုတိုင်းနယ်စေယုံတွေမှာထားရှိကုသပေးနေတယ်လို့နောင်ချိုစေယုံကြီးတဖန်ကိုင်းအထူးကုသရေးစင်တာမှာလည်းထားရှိကုသပေးနေတယ်လို့ပြောပါတယ်။နောင်ချိုမြို့နယ်မှာအခုချိန်အထိကိုဗစ်အတီးပြုလူနာမြင့်မားနေလို့ပြန်ကျဈေးတွေကိုလည်းကိုရက်ွက်အလိုက်ဈေးရောင်းဖို့နဲ့ရက်ွက်မကျော်ဖို့သတိပေးထားပါတယ်။နေ့လယ်12နာရီကနေမနေ့4နာရီအတွင်းအိမ်ပြေမထွက်ရသတ်မှတ်ချက်ကြောင့်ဒေသခံတချို့အတွက်တော့အလုအကန့်အခက်အခဲတွေရှိနေတာကိုပရိဟိတာဆောင်ရွက်နေသူတွေကကြုံတွေ့နေရတဲ့အခက်အခဲကိုပြောပြပါတယ်
။နောင်ချိုကတော့တောင်သူတွေပေါ်တယ်ရွာမျိုးဝကျင်းပြီးတော့မှရွာရဲ့နေရကျဲတဲ့အခါကျတော့သူ့ရွာနဲ့သူ့နေနဲ့ကတော့သူ့အလုံးနဲ့သူ့အလုံးလေးနဲ့သူ့ဟာဆိုတော့ရှိတယ်ပေါ့နော်အခုဥပမာနဲ့ပြောရမယ်ဆိုတော့ဒီယာဒီလေးကတော့ဟိုပြောင်းနေပေါ်တဲ့ယာဒီဆိုတဲ့အခါကျတော့ဟိုတောင်သူတွေအနေနဲ့ကတော့ဟိုတိတ်ခက်တော့မရှိပါဘူးဗျအဲခက်ရှိတာကတော့မျိုးနဲ့မှာမျိုးအတွင်းမှာရှိကြတဲ့ဒီဈေးရောင်းဈေးဝယ်တွေကတော့နည်းနည်းစောင်းနေအပိုင်းမှာနည်းနည်းခက်ခဲကောင်းခက်လန်နေတယ်လို့တော့သုံးသပ်မိတယ်ဗျ
နောင်ချိုမြို့နယ်တွင်မှအော်တိုဘားလကစလို့ကိုဗစ်ကာကွယ်ရေးဆေးထိုးအစီအစဉ်တွေကိုကျန်းမာရေးဝန်ကြီးဌာနကဆောင်ရွက်ပေးနေပါတယ်။နောင်ချိုမြို့နယ်မှာကိုဗစ်အတီးပြုလူနာစုစုပေါင်း 4,200 ကျော်နဲ့တေဆုံးသူကတော့55ဦးအထိရှိနေတယ်လို့မြို့နယ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။လက်ရှိကုသမှုခံယူနေတဲ့လူနာကတော့190ဝန်းကျင်မှာရှိနေပါတယ်။ခုလိုနောင်ချိုမြို့နယ်ထဲမှာ local semi lockdown သတ်မှတ်ထားသလိုရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ပင်လောင်းမြို့နယ်နဲ့ဟိုဘုံမြို့နယ်တွေမှာလည်းအလားတူကန့်သတ်ချက်တွေထားရှိပါတယ်။နိုဝင်ဘာလ9ရက်နေ့အထိကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့မြန်မာတိုင်းနိုင်ငံလုံးကိုဗစ်အတီးပြုလူနာအရေအတွက်မှာရှမ်းပြည်နယ်က900နီးပါးနဲ့အများဆုံးဖြစ်နေပါတယ်ခင်ဗျာ။